အမေရိကန်ပြည်ထောင်စုမြို့သားလုံခြုံရေးအကြံပေးဂျွန်ဘော်တန်လာမဲ့သတင်းပတ်တဲ့ရုရှားနိုင်ငံကိုအလဲပတ်ရောက်လာတဲ့အခါမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုဖြစ်ပေါ်အောင်ရုရှားဆိုတာအရာရှိတွေတိုင်ပင်ဆွေးနွေးနေကြတယ်လို့ Test ရုရှားသတင်းဌာနကဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတပူတင်တို့အကြားမှာထိပ်သီးဆွေးနွေးပွဲတစ်ခုလာမဲ့လအတွင်းပေါ်ပေါက်ရေးကြိုးပမ်းမှုဘုတ်စီစဉ်တဲ့ကိစ္စကိုရုရှားနဲ့အမေရိကန်မျိုးသားအကြံပေးဂျွန်ဘော်တန်ရောက်လာမယ်ဆိုတာဒီအမှန်ပဲလို့ရုရှားဆူရဘက်ကကြေညာပေးနေတဲ့ကအတည်ပြုချက်ပေးပါတယ်။ဂျွန်ဘော်တန်ဟာလာမယ့်ပတ်ထဲမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီရိုဂော့ဖ်နဲ့လည်းတွေ့ဆုံမယ်လို့ရုရှားက RIA သတင်းဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Reuters သတင်းမှာမင်းတို့ကဖော်ပြပါတယ်။ဂျွန်ဘော်တန်ဟာဇွန်လ25ရက်ကနေပြီးတော့28ရက်အတွင်းလန်ဒန်နဲ့ရောမမှာအမေရိကန်ရဲ့မဟာမိတ်တွင်တဲ့အမျိုးသားလူညွန်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့ရုရှားနဲ့အမေရိကန်သမ္မတနှစ်ဦးကြားထိပ်သီးဆွေးနွေးမှုဖြစ်ပေါ်ရေးကိစ္စစီစဉ်ဖို့ရုရှားကိုခီးဆက်မယ်လို့အမျိုးသားလူညွန်ရေးကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ် Garrett McQuest က Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။လာမယ့်လအတွင်းသမ္မတ Trump ရဲ့ဥရောပခီးစဉ်မှာရုရှားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်လာနိုင်တယ်လို့အမည်မဖော်လိုတဲ့သတင်းရောက်ကူကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြနေပါတယ်။ခေါင်းဆောင်တို့ဟာ Belgium နိုင်ငံ Brussels မြို့မှာဇူလိုင်လ7ရက်နေ့စနေနေ့မှာကျင်းပမယ့် NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဖြစ်ဖြစ် NATO ဆွေးနွေးပွဲအပြီးနှစ်ရက်ကြာသမ္မတ Trump ဗြိတိန်ကိုသွားတဲ့ခါမှာဖြစ်ဖြစ်ရုရှားသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးမှုဖြစ်လာနိုင်တယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်